ဆရာတို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဒီကနေ့လေးစစ်တွေမြို့မှာဒေသခံတွေနဲ့တွေ့ရလို့ကြားလို့ပါ
ကျွန်တော်တို့ကတော့လူ့ခွင့်ရေးအသိပညာပေးဆွေးနွေးဟောပြောတာပါလူ့ခွင့်ရေးရဲ့အခြေခံနှစ်သာရကိုကျွန်တော်တို့ရှင်းပါတယ်ငါလူ့ခွင့်ရေးကော်မရှင်ကဒီဆောင်ရွက်နေတဲ့လုပ်ငန်းတွေကိုရှင်းပါတယ်တိုင်ကြားစာတွေကိုဘလို့ပေးပို့နိုင်တယ်ပေးပို့တဲ့အခါမှာကိုက်ညီရမယ့်အချက်လက်တွေကိုနောက်ကျွန်တော်တို့ကမ္ဘာလူ့ခွင့်ရေးကြေညာစာတမ်း GDH ရှင်းလင်းဆွေးနွေးပါတယ်အဲကျွန်တော်တို့ဆွေးနွေးပြီးတဲ့နောက်မှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကနေနေတဲ့မိခွန်းတွေကျွန်တော်တို့ဖြေကြားပါတယ
်တက်ရောက်လာတဲ့ကိုယ်စားလှယ်တွေတို့ဘာတွေကိုအဓိကထားပြီးတို့ရောမေးမြန်းပါလဲဆရာ
အဲတို့အနေနဲ့ကတော့1980နှစ်နိုင်ငံသားဥပဒေနဲ့အညီဆောင်ရွက်ဖို့ကျွန်တော်တို့ပြောပါတယ်နောက်ကျွန်တော်တို့ဘာသာရေးလွတ်လပ်ခွင့်နောက်ဘာသာရေးတန်တို့ညီမျှခွင့်နဲ့ပတ်သက်လို့တို့မေးပါတယ်နောက်လူ့ခွင့်ရေးစံနှုန်းတွေနဲ့ပတ်သက်လို့နောက်ကမ္ဘာလူခွင့်ရေးကျင်းပဇာတ်ရန်များနဲ့ပတ်သက်လို့ဘလောက်ထိအောင်ရှင်းသုံးနိုင်လဲဆောင်ရွက်နိုင်လဲဆိုတာကိုတို့မေးပါလေ
အခုသူတို့တင်ပြတဲ့အပေါ်မှာပေါ့လေဆရာတို့အနေနဲ့ရောဘလို့ဆောင်ရွက်သွားဖို့ရှိပါလဲရှင
်အဲဒီ1982ခုနှစ်နိုင်ငံသားချင်းမှုဥပဒေကတော့ဒါတို့တင်ပြတဲ့ပတ်သက်လို့တော့ဒါဟိုကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနကိုဆက်သွယ်ပြီးမှပြီးတော့အကြံပြုတိုက်တွန်းပါဖို့ဆိုရှိရတယ်
ဒီအကြံဖတ်မှုဖြစ်နေတဲ့နေရာတွေမှာဆရာတို့လူခွင့်ရေးဟောပြောတာတွေဒါတွေကလက်တွေ့မှာဘယ်လောက်ထိရောက်မှုရှိမယ်လို့ရောဆရာအနေနဲ့မြင်ပါလဲရှင
်ကျွန်တော်တို့သုတေပြင်းတော့ဒီလူအစုနှစ်ခုကြားဒီပြဿနာဖြစ်ခဲ့တဲ့နေမျိုးတွေကိုအဓိကကျွန်တော်တို့ကတာဂက်ထားပါတယ်တာဂက်ဆိုင်မှာကျွန်တော်တို့ရှင်းလင်းဆွေးနွေးတာအဓိကကတော့ဒီပြည်သူလူထုအနေနဲ့လူခွင့်ရေးဆိုတာဘာလဲဆိုတာကိုတို့ဆဲဆဲခွဲခွဲပေါ့လေရှင်းရှင်းလင်းလင်းတို့အခြေခံအချက်လက်တွေသိသွားပါတယ်နောက်တို့အနေနဲ့ရယူတဲ့လူခွင့်ရေးတွေကဘာတွေရှိတယ်သူတို့တင်ပြတောင်းဆိုတဲ့လူခွင့်ရေးတွေကဘာတွေရှိတယ်နောက်ပြီးတော့တိုင်ကြားနယ်နဲ့လူခွင့်ရေးထိခဲ့မှုတွေကဘယ်လိုကိစ္စတွေဖြစ်တယ်ဆိုတာတွေတော့သူတို့ဘုံကြီးတွေရသွားပါတယ
်ခုဒီရခိုင်ဒေသရဲ့အခြေအနေရောဆရာဘယ်လိုများမြင်ရပါလဲရှင
်ဒီငယ်မြေတွေကတော့တာမန်အားဖြင့်ဆိုရင်တော့အေးချမ်းနေတဲ့သဘောမျိုးဖြစ်ပါတယ်ကျွန်တော်တို့ဒီနေ့ဒုက္ခတွေစခန်းတစ်ခုလည်းကြည့်ခဲ့ပါတယ်ဒုက္ခတွေအနေနဲ့သူတို့တို့ရရှိတဲ့အမိုးကာတွေနဲ့တော်တော်ကိုတတ်တည်းရကောင်းအောင်ရှိပါတယ်နောက်ပြီးတော့ sanitation ဆိုတဲ့ဒီတန့်ရှင်းမှုအပိုင်းလည်းကောင်းလာပြီးဖြစ်ပါတယ်နောက်ဒီရိခာညာလည်းတတ်မှတ်တဲ့နှုံသားတွေရရှိတဲ့သဘောဖြစ်ပါတယ်နောက်ဆေးဝါးကုသမှုအတွက်စီကန်းတွေဖြစ်ပါတယ်နောက်ကျွန်တော်တို့ဒုက္ခတွေစခန်းတွေမှာ non formal education အတွက်လည်းပဲဒီချောင်းချောင်းတွေစောက်ပြီးတော့ခြေကမူလကမ်းပြင်ဆင်ရေးတွေပေးနေတာတွေ့ပါတယ်ဆိုတော့သာမန်အားဖြင့်ဆိုရင်တော့ဒီအခြေအနေကတော့
အဲ့ဒီရခိုင်ပြည်နယ်အတွင်းမှာမွတ်စလင်တွေကလွတ်လွတ်လပ်လပ်သွားလာခွင့်မရှိဘူးဆိုတာမျိုးကိုပြောတာမျိုးတွေတွေ့ရတယ်ဆရာတို့အနေနဲ့ရောဘယ်လိုများသိရှိရပါလဲဆရာဒီကိစ္စကို
အဲဟုတ်တယ်အဲ့ဒါတွေကတော့ရင်ဟိုတခြားအကြောင်းတော့မဟုတ်ပါဘူးအဲသူတို့နှစ်ဖက်ကြားမှာတင်းမာမှုတွေရှိနေသေးတော့ရင် community တစ်ခုကရောထွေးလို့မရသေးတဲ့အနေထားမျိုးတော့ကျွန်တော်တို့ကဲခတ်လို့ရတယ်လေဒါကြောင့်ဟိုသူ့ဘိုင်းကိုယ်ဘိုင်းနဲ့ပဲဒီကနေ့နေရတဲ့အနေအထားမျိုးကျွန်တော်တို့တွေ့ပါလေ
။ရခိုင်ပြည်နယ်မှာကအခုပြိပခတွေကလည်းဟိုဖြစ်နေတာဇက်တိုက်ဆိုလိုပဲပေါ့ဆရာရဲ့ဒီလူမျိုးစုနှစ်စုကြားမှာဆိုတော့ဒါတွေကိုဆရာဘလို့ပြင်လဲအောင်ဖြေရှင်းနိုင်မယ်လို့ဆရာတို့ကော်မရှင်အနေနဲ့ကဟိုတုံ့တက်မလဲရှင်ဘလို့လုပ်ရင်ကောင်းမယ်လို့ထင်ပါလဲရှင်
ကျွန်တော်တို့ဒီနေ့ဟောပြောတဲ့စီမံတော့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့ပြည်ရင်းအေးချမ်းမှရမယ်ပဋိပက္ခတွေမရှိမှရမယ်။ဒါတရားဥပဒေစိုးမိုးမှရနိုင်လေဆိုတဲ့ဒီအခြေခံနှစ်တာတွေတော့ကျွန်တော်တို့တို့ကိုရှင်းလင်းဆွေးနွေးပါရစေ။တာဝန်ရှိတဲ့သူတွေအပိုင်းနဲ့ဒီကျွန်တော်တို့ stakeholder တွေပေါ့ဗျာ။နောက် community leader တွေအပိုင်းမှာတော့အတော်လေးတို့နားဝင်သွားတယ်လို့ကျွန်တော်တို့ဒါယူဆပါတယ်။သို့တော့ဒါတွေကတော့ဒီလိုရှင်းလင်းတလန်းလောက်နဲ့တော့မရနိုင်ဘူးဗျာ။နောက်တာကျွန်တော်တို့အဆင့်မျိုးဆက်ပြီးတော့တက်လာရမယ်ကျွန်တော်တို့လုပ်တယ်လို့ပဲစံတဲ့အဖွဲ့တွေကလည်းလုပ်မယ်ဆိုရင်တော့ဒီအချိန်တိုင်းလာတစ်ခုမှာတော့တိုးတက်ကောင်းမွန်လာမယ်ဆိုတော့မျှော်လင့်ချက်မျိုးတော့ထားနိုင်ပါတယ်သို့တော့ဒီနေ့မနေ့ပြန်ဆိုတယ်လို့မြန်မြန်ဆန်ဆန်တော့မဖြစ်နိုင်သေးဘူးလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ပါဆရာအောင်ဆင့်မြန်ကျေးဇူးတင်ပါတယ်ရှင
်ကမ္ဘာကြီးကမ္ဘာကျေးဇူးတင်ပါတယ်